အရှိလေပိုင်းဒေသကိုပယ်ထိန်တုံတက်ဆင်ထားတဲ့ရေငုပ်သင်္ဘောတစင်းစေလွတ်ဖို့အမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin ကအမိန်ပေးလိုက်ပြီးအမေရိကန်လေယာဉ်တင်သင်္ဘော USS Abraham Lincoln ဦးဆောင်တဲ့စစ်သင်္ဘောအုပ်စုကိုအမြန်သွားဖို့လဲစေလွတ်ထားကြောင်းကာကွယ်ရေးဝန်ကြီးဌာနကတနင်္ဂနွေနေ့ကပြောလိုက်ပါတယ်။အီရန်နိုင်ငံတီဟီရန်မြို့မှာ Hamas နိုင်ငံရေးခေါင်းဆောင် Ismail Haniya နဲ့ Lebanon နိုင်ငံ Beirut မြို့မှာ Hezbollah အကြီးကျယ်တပ်မှုတဦးလုံခြုံခံရပြီးတဲ့နောက်အရှိလေပိုင်းဒေသမှာတင်းမာမှုတွေကြီးထွားလာနေတာကိုရှော့ချဖို့ Israel နဲ့ Hamas အပြစ်ခတ်ရစဲရေးရဖို့အတွက်အမေရိကန်နဲ့မဟာမိတ်တွေဖိအားပေးနေချိန်မှာပဲအခုလိုစေလွှတ်လိုက်တာပါ။အီရန်နဲ့ Hezbollah အဖွဲ့ရဲ့လက်တုံပြန်တိုက်ခိုက်လာမှာကိုအမေရိကန်အပါအဝင်တာဝန်ရှိသူတွေကလည်းစောင့်ကြည့်နေပါတယ်။ပင်တဂွန်စစ်ဌာနချုပ်ရဲ့ထုတ်ပြန်ချက်မှာတော့အမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin နဲ့ Israel ကာကွယ်ရေးဝန်ကြီး Yoav Gallant တို့ကဒီနေ့အစောပိုင်းမှာစကားပြောဆိုခဲ့ပြီးတော့ Israel ကိုကာကွယ်ရန်ဖြစ်နိုင်သမျှခြေလှမ်းတိုင်းကိုလှုပ်ဆောင်သွားမယ်လို့အမေရိကန်ရဲ့ဂရီးကဝတ်တွေကိုထက်လောင်းပြောခဲ့တယ်လို့ပြောခွင့်ရဗိုလ်ချုပ်ကပြောထားပါတယ်။အာရှပစိဖိတ်ဒေသမှာရှိနေတဲ့ USS Abraham Lincoln လေယာဉ်တင်သင်္ဘောအုပ်စုကိုတော့အရှေ့လေပိုင်းဒေသမှာရှိနေတဲ့ USS Theodore Roosevelt လေယာဉ်တင်သင်္ဘောအုပ်စုနေရာမှာအစားထိုးမှလည်းဖြစ်ပါရဲ့ရှင်။